2014ခုနှစ်ဟာအာကာသဆိုင်ရာအပါဝင်သိပ္ပံကဏ္ဍအမျိုးစုံမှာသူတေသနာတွေ့ရှိချက်တွင်နဲ့ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ပါတယ်။ဒီထဲကအရေးပါတဲ့တွေ့ရှိချက်တချို့ကိုဒီတစ်ပတ်မှာပြောပြပါရစေ။လွန်ခဲ့တဲ့နှစ်ပေါင်း135နှစ်အတွင်း2014ခုနှစ်ကိုအပူဆုံးလရည်နဲ့ကြုံခဲ့ရတာမို့20ရာစုနှစ်အတွင်းအပူဆုံးနှစ်ဖြစ်တဲ့NOAA သမုဒ္ဒရာနဲ့လေထုဆိုင်ရာ American သုတေသနဌာနကသတ်မှတ်ခဲ့ပါတယ်။နှစ်ဆန်းပိုင်းမှာကမ္ဘာတောင်ဝင်ရိုးစွန်းကအန်တာတိကရေခဲပြင်ကနေကြီးမားတဲ့ရေခဲတူကြီးတွေကွဲထွက်ကုန်တာမို့ဒါဟာလာမယ့်နှစ်ပေါင်းတရာအတွင်းပင်လယ်ရေမျက်နှာပြင်မြင့်တက်မှုနဲ့နောက်ဆက်တွဲမလိုလားအပ်တဲ့ပြဿနာတွေရင်ဆိုင်ရဖို့ရှိနေပြီဆိုတာကိုသတိပေးလိုက်တာဖြစ်ပါတယ်
။2014ခုနှစ်မှာမိုးလေဝသဇလသေးတာရာသီဥတုလေးလာတဲ့သိပ္ပံပညာရှင်များခန့်မှန်းချက်အရစက်ကရီ2080ကျလို့ချိန်ကမ္ဘာရာသီဥတုကတော်တော်ကိုပြောင်းသွားပြီးတော့အခုချိန်ထက်မြတ်3ဒီဂရီပိုမြင့်လာတဲ့အတွက်ကမ်းရိုးတန်းဒေသတွေဟာပင်လယ်ရေအောက်မြုပ်သွားမယ်။ဆောင်းရာသီအိုလံပစ်လုပ်လို့မရလောက်အောင်နှင်းအကျနေသွားနိုင်ပြီလို့ဟောကိန်းထုတ်လိုက်ပါတယ်
။သိပ္ပံပညာရှင်ဒေါက်တာပရိသာတင်မှာ2014ခုနှစ်မှာကမ္ဘာရာသီဥတုနဲ့မကဘဲတခြားသိပ္ပံဆိုင်ရာလေ့လာတွေ့ရှိချက်တွေကန္ဓာဘောင်းဆောင်မှာထူးထူးခြားခြားတွေ့ရတာပါလူသားတွေလွတ်တန်လိုက်တဲ့အရင်ကျဲတကွန်ဘော်ကိုအရောက်သွားနိုင်ပြီးကျဲတကွန်ဘော်ကရေနမူနာဆန်းစစ်မှုကနေကမ္ဘာရေနဲ့ကွဲပြားတာကိုသိခဲ့ရတယ်လို့ကမ္ဘာပေါ်မှာလွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကရှင်းတန်းခဲ့တဲ့ကမ္ဘာအကြီးဆုံးဒိုင်နိုဆောသရဝကြီးတွေရဲ့အယိုးစုကိုလည်းဒီနှစ်မှာပဲတွေ့ခဲ့ရတာပါ
ရှိဟောင်းကြောက်ဖြစ်ဇီဝယုံကျင်းလေးတာသူပညာရှင်တွေဟာဒီ2014ခုနှစ်မှာအာဂျင်တီးနားနိုင်ငံပက်တဂိုနီးယားအရက်ဒေသမှာတန်တရာကျော်လောက်လေးပြီးတော့အရှိပေ130ရှိတယ်။ကမ္ဘာပေါ်မှာအလေးဆုံးဆိုတော့အကြီးဆုံးဖြစ်တဲ့ဒိုင်နိုဆောအယောစုကိုသွားတွေ့ခဲ့ပါတယ်။နောက်စိတ်ဝင်စားဖို့ကောင်းတာပါလဲဆိုလို့ရှိရင်နိုဘယ်ဆု2014ခုနှစ်မှာယူဘဗေဒနိုဘယ်ဆုကိုဂျပန်ကယူဘဗေဒပညာရှင်စင်နှစ်လောက်မကကြိုးစားတီထွင်ခဲ့တဲ့အပြာရောင် LED ပေါ့နော်အလင်းရောင်ထွက်နိုင်တဲ့ဒိုင်းဘုတ်ကိုတီထွင်မှုကြောင့်ရခဲ့ပါတယ်အဲ့တော့နေရောင်ကြီးရရတဲ့ PS6 နဲ့လောင်ထားတဲ့ဘက်ထရီနဲ့တင်ညအခါမှာ PS6 မပေးနိုင်တဲ့ကြေးလက်ဒေသတွေမှာထိုင်နေကြီးအောင်ကိုမီးထွန်းပေးနိုင်တဲ့အတွက်သူတို့ဒီ Nobel ဆုကိုထိုက်ထိုက်တန်တန်ရတယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်2014ခုနှစ်ယူပဗေဒ Nobel ဆုရခဲ့တဲ့ဂျပန်ပညာရှင်3ဦးရဲ့တီထွင်မှုကနေလူနေမှုဘဝဆင်တန်းကိုပြောင်းလဲဖို့အတွက်ဖြစ်လာစေသလိုဓာတုဗေဒနိုဘယ်ဆုအချီးမြှင့်ခံခဲ့ရတဲ့အမေရိကန်နဲ့ဂျာမနီနိုင်ငံတွေကသုတေသနပညာရှင်3ဦးရဲ့တီထွင်မှုကလည်းနာနိုနည်းပညာကိုပိုးပြီးတိုးတက်လာစေတာပ
ါဓာတုဗေဒမှာတလက်မရဲ့အပုံတပန်းပုံတပုံမကအလွန်တရာမှငယ်တဲ့အနုမြူနီးပါးလောက်သေးတဲ့အရာတွေ cell တွေကိုမြင်နိုင်တဲ့ super resolve fluorescent microscope ကိုတီထွင်တဲ့ဒီ3ယောက်ရှိပါတယ်သူတို့ဓာတုဗေဒနိုဘယ်ဆုပေးခဲ့ပါတယ်fluorescent microscope ဆိုတဲ့ nano technology အရာ microscope ကြည့်တဲ့ slide ကိုတက်လုပ်လိုက်တယ်ဆိုအရောင်ဆိုးပေးလိုက်တာပေါ့နော်ပြီးတော့မှ microscope နဲ့အပေါ်နေပြီးအလင်းရောင်တစ်မျိုးပေါ့အလင်းရောင်တစ်မျိုးဆိုပါလဲဆိုလို့ရခိုင်နှုံရောင်ကြီးပါပဲအဲ့ဒါနဲ့လှန့်ကြည့်လိုက်တဲ့အခါကျတော့အလွန်တရာမှသေးတဲ့အနုမြူအရွယ်နီးပါးလောက်ရောက်နေပြီဖြစ်တဲ့အဒီ tissue လေးတွေ cell လေးတွေကိုသိသိကြကြတိတိကြကြမြင်ရတဲ့အတွက်သူတို့ Nobel Prize ရ
နာနိုနည်းပညာဆိုင်ရာနောက်ထပ်တွေ့ရှိမှုအသစ်တွေလည်းဒီနှစ်ထဲမှာပဲထူးထူးခြားခြားထွက်ပေါ်လာတာမို့ဆေးဘက်ဆိုင်ရာနဲ့ကုသရေးတွေမှာပိုးပြီးအဆင်ပြေလာစေမှာဖြစ်တယ်လို့လူနေမှုဘဝကိုပါပြောင်းလဲသွားစေနိုင်တာပ
ါဒီနာနိုနည်းပညာနဲ့အောင်မြင်မှုတစ်ခုကတော့တကယ်ကိုတက်ရှိရုပ်ကလပ် cell တွေထဲမှာဒီစားတပွင့်ရဲ့အပုံ900ပုံတပုံတဲ့ငယ်တဲ့ဒီရွှေနဲ့ rutium နဲ့သတ္တုကြောင်းလေးကိုအပြင်ကနေပြီးတော့တန်လိုက်ဒါပြီးတော့ ultrasound အတန်နဲ့လေပတ်ပြီးတော့ဒီ motor လေးကိုလှည့်ပြနိုင်ခဲ့ပါတယ်ဒီ nano ဆေးပညာဟာနောက်တစ်ချိန်မှာကင်ဆာရောဂါရှိတဲ့ cell နေရာကိုပေါ့နော်ကင်ဆာဆေးတခါတည်းဓာတ်ရိုက်တိုင်းရောက်သွားအောင်ပို့ပေးနိုင်မှာဖြစ်ပါတယ်အဲ့လိုပို့ပေးနိုင်တယ်လို့ကင်ဆာ cell တွေကိုလည်းလူရဲ့ကိုယ်ခန္ဓာရဲ့အပြင်ကိုဆွတ်ထုတ်ပေးနိုင်တဲ့အလွန်တရာမှသေးငယ်တဲ့ဒီစက်ပစ္စည်းလေးတွေကို nano စက်မှုပညာနဲ့ထုတ်နိုင်လိမ့်မယ်လို့ပြောပါတယ်အဒီနှစ်ထဲမှာဆို nano electronic နည်းပညာကြောင့်တယ်လက်မရဲ့အပုံတစ်သိန်းတည်းမကသေးတဲ့ transistor ကိုလုပ်နိုင်ပြီးဒါပြော့ဒီနည်းပညာကြောင့်ပဲနောက်ဆိုဘာဒီပေါ်လာမလဲဆိုလို့ရှိရင်လေရော့မသွားနဲ့တင်းနစ်ဘောလုံးနောက်ရိုက်လိုက်ရင်ပို့ပြီးတော့တဲတဲရောက်နိုင်တဲ့ကောက်တီထွင်ဖို့ကြိုးစားနေပါပြီနောက်တစ်ခုစိတ်ဝင်စားစရာကောင်းတာ နွေရာသီမှာအေးပြီးတော့စောင်းရာသီမှာနွေးစီတဲ့အဝတ်အထည်တွေအပြင်တုတ်ဆေးတစ်ခုနဲ့ဒီကားမှန်တုတ်ထားတဲ့အခါမိုးရွာရင်ရေရက်မလို့ရေတွေကအလိုလိုကိုစီးကျသွားနိုင်တဲ့ဤပညာကိုအတိတိုးတက်လာပြီ။နောက်ဆိုလို့ရှိရင် wiper မလို့တော့ဘူးကွာကားမှာလေ။ဒါဆိုတော့သူ့ပေါ်မှာအဲ့လိုကုတ်တင်တစ်ခုပေါ်ပြင်ထားတဲ့အခါကျတော့ hydrophobic ကိုခေါ်တယ်။ရေကြောက်တဲ့ပစ္စည်းပေါ့ဗျာ။ရေကြောက်တာမဟုတ်ရေကိုတွန်းပလိုက်တာပေါ့နော်။အဲ့တော့မိုးရွာလို့ရှိရင်ရေကအဲ့ပုံမှာတင်းကုန်မနေတော့အောက်ကိုအကုန်လုံးလိမ့်ကျသွားတာပေါ့။
လက်ကင်ဖုံသုံးဆွဲသူတွေအတွက်ဒီနှစ်မှာဝမ်းသာစရာတီထွင်မှုတစ်ခုပေါ်လာတယ်လို့မအိုစေးရှာနေသူတွေအတွက်လည်းသတင်းကောင်းကြရတဲ့နှစ်ပ
ါဒီနှစ်ထဲမှာပေါ့နော် cell phone ကဘက်ထရီကိုမိနစ်ဝက်အတွင်းမှာပြန်ပြီးချက်ချင်း charge လုပ်နိုင်တဲ့မိပညာကို Israel ကဇီဝယူဝဗေဒပညာရှင်တွေကတီထွင်လိုက်ပါတယ်နောက်တစ်ဖက်ကလည်းဂျပန်သိပ္ပံပညာရှင်တွေကဇီဝယုတ်ယုတ်ရွေးမှုကိုနှစ်ဆလောက်မကနှီးသွားအောင်လုပ်နိုင်တဲ့မိပညာကိုတီထွင်ခဲ့နိုင်ပါတယ်တင်ထားတဲ့ဖျားပန်းဆိုနှစ်ဆသုံးဆလောက်ကြာကြာခံမယ်ပေါ့နော်
။သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ပါ။စက်တင်ဘာလထဲမှာဂလတ်စကိုကဓာတုပညာရှင်တွေကရေကနေဟိုက်ဒရိုဂျင်လောင်စာကိုထုတ်ပြနိုင်ခဲ့တာမို့။ဒါဟာအစားထိုးလောင်စာကဏ္ဍကိုတခန်းတစ်စီတော့မှဖြစ်ပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ